စစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးခဲ့တဲ့တက်စကန်တွေကိုပြန်လည်ထိချုပ်နိုင်ဖို့ကရင်နီဒေတာလိုက်ကောမျိုးဘက်ကိုစစ်ကြောင်းထိုးလှုပ်ရှားနေကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဟုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ်စစ်ကြောင်းလှုပ်ရှားမှုတွေရှိတာကြောင့်လွိုင်ကော်မြို့နောင်ရရက်ွက်တွေမှာအခုရပိုင်းနေ့စဉ်ဆိုသလိုနှစ်ပတ်ထိတွေ့မှုတိုက်ပွဲဖြစ်ပွားနေတယ်လို့လည်းသူကအခုလိုဆက်ပြောပါတယ
်အခုဒီမေလအတွင်းမှာတော့ဟိုနှစ်ဖက်ထိတွေ့တိုက်ပွဲတွေဖက်စစ်စိတ်မြို့ပေါ်ရက်ွက်တွေမှာပြန်ဖြစ်လာပါတယ်နောင်ရရက်ွက်ထဲမှာပေါ့နော်နောင်ရကခရက်ွက်တွေထဲမှာတိုက်ပွဲတွေကတော့ဖက်စစ်စိတ်ဖြစ်ပွားနေတယ်ပြင်းထန်တာကတော့ဟိုပါပေါ့နော်ခါရီကြိုင်နိုင်ပိုင်းပေါ့ကြာတယ်ခါရီကြိုင်လည်းဒီ15မိနစ်20နာရီဝက်အလောက်ပဲကြာပါရေပေါ့နော်ဆိုတော့နေ့တိုင်းကြီးပါဖြစ်တယ်ပေါ့နော်ဒီပြင်းညနေမူချုပ်ပြီဆိုရင်ဒါဟိုစစ်ကောင်စီဘက်ကစစ်ကြောင်းတွေဟိုလှုပ်ရှားမှုတွေထပ်လုပ်လာတဲ့အတွက်ဒါဟိုတိုက်ပွဲတွေခဏခဏဖြစ်ရတာမျိုးရှိပါတယ်
ကမ္ဘာကြီးအင်အား900လောက်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းဟာရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကနေကရင်နီပြည်နယ်လွိုင်ကော်မြို့နယ်ထဲရောက်ရှိလာပြီးတော့ထိုးစစ်ဆင်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတိုင်ဆိုကဆိုပါတယ်စစ်ကောင်စီစစ်ကြောင်းဟာစီဆိုင်လွိုက်ကော်မိုးပြဲလမ်းခွဲအထိရောက်လာတာကြောင့်အဲ့ဒီနေရာမှာလည်းအခုမေလတဲမှာတိုက်ပွဲဖြစ်ခဲ့တာတွေရှိတယ်လို့ပြောပါတယ်လိုက်ကော်မြို့နယ်ရဲ့စစ်ကြောင်းထိုးစစ်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးလိုက်ကော်မြို့မှာတိုက်ပွဲဖြစ်ပွားတဲ့အတန်းနဲ့လက်လက်ကြီးပြစ်ခတ်တဲ့အတန်းတွေကိုနေနေကျစားကြားနေရတဲ့အကြောင်းလိုက်ကော်မြို့နယ်ဒီတဲ့ဒီမော့ဆိုဒေသခံတို့ကအခုလိုပြောပါတယ်
ကျောက်ဖက်မှာလည်းတိုင်းချင်းရဆမ်းမှာကျမတို့ဒီမက်ဆေ့ချ်ထဲမှာတော့အောက်တယ်ဖြစ်တာတော့မရှိဘူးတော့နှစ်နှစ်ကြီးတွေအကြားနေရတယ်သူတို့နှစ်နှစ်ကြီးတွေထူးရတယ်အကုန်ကြားရတယ်ဒီမက်ဆေ့ချ်တွေကြားနေရတယ်ခါတိုင်းရတယ်ခါတိုင်းရတယ်ကြားနေရတယ
်ပြီးခဲ့တဲ့မေလဒုတိယအပတ်လောက်ကလွိုင်ကော်မြို့နယ်လွိုင်လင်းလေးမြို့ပေါ်မှာလည်းရက်ဆက်ဆူဆူလိုတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အယောက်သားအင်ဂျင်360ကျော်နဲ့လူဦးရေ1600ကျော်လောက်ဟာအိုးအိမ်စုကွာထွက်ပြေးတိမ်းရှောက်ခဲ့ရတယ်လို့လွိုင်လင်းလေးဒေသခံတို့ကဗီဒီယိုကိုပြောပါတယ်စစ်ကောင်စီရဲ့ထိုးစစ်ဆင်စစ်ကြောင်းလှုပ်ရှားနေတာကြောင့်တိုက်ပွဲကြေပြန့်လာပြီးတော့စစ်ဘေးရှောင်ဒေသခံတွေတနေရာပြီးတနေရာဘေးလွရာကိုထွက်ပြေးတိမ်းရှောက်နေကြရပြီးစားရည်တောင်ရည်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေအကူအညီလိုအပ်နေစေဖြစ်တယ်လို့စစ်ဘေးရှောင်တွေကပြောပါတယ်ဆရာနာတိမ်းပြီးတဲ့နောက်ပဋိပက္ခနဲ့မလုံခြုံမှုတွေကြောင့်ကရီဒီဒေတာအပါဝင်နိုင်ငံတဝန်အိုးအိမ်စုခွာထွက်ပြေးနေရသူ 1.3% ကျော်ရှိနေပြီလို့ကုလသမဂ္ဂရဲ့2024ခုနှစ်ဖေဖော်ဝါရီလမှာထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်ရှင်